ာဆီယံထိပ်သီးအစည်းအဝေးကိုလာအိုစ်ပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံမြို့တော်ဗီယန်ကျန်းမှာဒီကနေ့စတင်ကျင်းပနေပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးလည်းကျင်းပမှာဖြစ်တဲ့ဗီယန်ကျန်းမြို့ကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကမကြာခင်မှာအမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့ရှိနေတဲ့ဒေါက်အောင်ဆန်းစုကြည်ကိုကြိုဆိုသွားမှာဖြစ်ကြောင်းပြောပါရတယ်။အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့အနေအထားနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကောင်းအောင်ကမေးမြန်းတင်ပြပေးထားပါရရှင်။
စက်တင်ဘာ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမယ့်အာဆီယံထိပ်သီးမျက်နှာစုံညီအစည်းအဝေးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြင်ကျမ်းမျိုးကိုဒီကနေ့ရောက်ရှိသွားပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်ကမ္ဘာ့အင်အားကြီးနိုင်ငံခေါင်းဆောင်အချို့လည်းရောက်ရှိနေတာမှာအမေရိကန်သမ္မတဘရက်အိုဘားမားလည်းပါဝင်ပါတယ်။သမ္မတဘရက်အိုဘားမားရဲ့မိန့်ခွန်းထဲမှာတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုနောက်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောသွားပါတယ်
။ And as the first US president to visit Myanmar, I'm proud that the United States encouraged and nowis supporting a historic trend
မြန်မာသမ္မတတရားဝင်နေတဲ့မြန်မာနိုင်ငံကိုပထမဆုံးသွားခဲ့ဒီအားပေးကူညီခဲ့တဲ့အတွက်ဂုဏ်ယူပါတယ်အခုအခါမှာမြန်မာနိုင်ငံရဲ့တမိုင်းဝင်ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ထောက်ပံ့ကူညီပေးနေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နောက်သတင်းပတ်ထဲအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အခါမှာလဲကြိုဆိုသွားမှာပါမတူကွဲပြားမှုနဲ့ငြိမ်းချမ်းရေးလမ်းစီလျှောက်လှမ်းတဲ့လမ်းခီမှာလဲမြန်မာလူထုနဲ့အတူကျွန်တော်တို့ရပ်တည်သွားမှာပါ
တော်ရတဲ့ဒီစီဝေပွဲအတွင်းအကျန်းပဝါရတိုက်ဖြတ်ရေးကဆလို့တောင်တရုတ်ပင်လယ်ရင်းကကျဉ်စုအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားနေတဲ့ကိစ္စရပ်တွေအထိဆွေးနွေးကြမှာပါအာဆီယံဒင်းကြီးရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့လောနိုင်ငံဝန်ကြီးချုပ်တုံလောင်းစစ်စိုလစ်ကပထမဆုံးအကြိမ်ဖြစ်စီဝေတဲရလာသူတွေကိုအခုလိုနှုတ်ဆက်စကားပြောကြားပါတယ
်လက်ဖနာထန်ဒီပึกစာဟင်လတ်ဒေါက်ဆန်ဆူချီ
အာဆီယံဒင်းကြီးရဲ့စီဝေကိုပထမဆုံးအကြိမ်ဖြစ်တဲရလာတဲ့ဖိလစ်ပိုင်သမ္မတโรดริโกดูตาร์เต้နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကိုကြိုဆိုနှုတ်ဆက်ပါကြောင်းပထမဆုံးပြောကြင်ပါတယ
်စက်တင်ဘာ3ရက်နဲ့4ရက်နေ့တွေမှာတော့အာဆီယံအစိမ့်ရာရှိတွေရဲ့ကြိုတင်ညှိနှိုင်းအစည်းအဝေးတွေကိုကျင်းပခဲ့ပြီးဒီအစည်းအဝေးကရရှိလာတဲ့ရလဒ်တွေကိုအာဆီယံထိပ်သီးအစည်းအဝေးကိုတင်ပြအတည်ပြုချက်ရယူသွားမှာပါကြာသပတေးနေ့အထိကျင်းပမယ့်အာဆီယံအစည်းအဝေးကို2015ခုနှစ်ရွေးကောက်ပွဲအပြီးအာဏာရလာတဲ့ NLD အစိုးရအနေနဲ့ပထမဆုံးအကြိမ်ဖြစ်တက်ရောက်တာဖြစ်ပြီးဒီလိုအနေအထားမျိုးကိုအသုံးချဖို့လိုအပ်ကြောင်းထောက်ပြသူကတော့ထိုင်းနိုင်ငံချူလာလောင်ကွန်တက်ကသူကနိုင်ငံရေးသိပ္ပံပညာရှင်Tetinan Ponsudi Lakpa
is a good opportunity to join the community of
နိုင်ငံပေါင်းစုံကခေါင်းဆောင်နေနဲ့တွေ့ဆုံနိုင်သလိုမြန်မာနိုင်ငံကတိုးတက်မှုတွေနဲ့ပတ်သက်ပြီးပြသဖို့ဒါဟာအခွင့်အရေးကောင်းတစ်ရက်ပါဒါအပြင်ဖွံ့ဖြိုးတိုးတက်မှုအခြေအနေအလုပ်ကိုင်အခွင့်အလမ်းပိုပွင့်လန်းလာဖို့နဲ့နိုင်ငံအခြေခံအဆောက်အုံလိုအပ်ချက်စတာတွေနဲ့ပတ်သက်ပြီးတော့လဲပြောဆိုဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်
အာဆီယံအသင်းကြီးအနေနဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်ကိုရီးယားဩစတြေးလျစတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးမှာအပြင်အာဆီယံတရုတ်ဆွေးနွေးဘက်ဆက်ဆံရေး25နှစ်ပြည့်အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံနဲ့လည်း19ချိန်မြောက်ဆက်ဆက်ထိပ်သီးအစည်းအဝေးတွေကျင်းပသွားဖို့ရှိပါတယ်အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းကကျဉ်စုတွေအရင်နဲ့ပတ်သက်ပြီးတော့လည်းဒီထိပ်သီးအစည်းအဝေးပွဲအတွင်းဆွေးနွေးသွားဖို့ရှိနေပါတယ်။မြန်မာအင်းဒီဂျင်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားကိုပွန်ဆူဒီလက်ကအခုလိုသုံးသပ်ပါတယ
်။ Myanmar now is much less dependent on China.
တရုတ်နိုင်ငံအပေါ်မိခိုအားထားရတဲ့အခြေအနေကနေအခုအခါမှာမြန်မာနိုင်ငံကပိုပြီးလွတ်လပ်လာပြီးဥရောပအမေရိကန်ပြည်ထောင်စုအပြင်အာဆီယံနိုင်ငံတွေနဲ့လည်းပိုထိတွေ့ဆက်ဆံလာပါတယ်။တခြားနိုင်ငံတွေရဲ့အနေအထားနဲ့ဆိုင်ရင်မြန်မာနိုင်ငံရက်တည်နေတဲ့အနေအထားအများကြီးကောင်းပါတယ်။တောင်တရုတ်ပင်လယ်တွင်းကကျိုးစုတွေအရေးအပါအဝင်ဖိလစ်ပိုင်နိုင်ငံဟာပြဿနာတွေနဲ့ရင်ဆိုင်နေရပြီးတရုတ်နိုင်ငံနဲ့ထိတိုက်တွေ့နေသလိုဗီယက်နမ်လည်းအလားတူပြဿနာမျိုးကြုံနေရတာပါ။မြန်မာအနေနဲ့တော့ဟန်ချက်ထိန်းညှိပြီးအခြေအနေကိုအကျိုးရှိရှိအသုံးချသွားဖို့ပါ။
အာဆီယံတိုင်ဝမ်ထူထောင်မှုအာဆီယံတိုင်ဝမ်မျှော်မှန်းချက်2025စတဲ့အကြောင်းအရာတွေကိုအာဆီယံထိပ်သီးအစည်းအဝေးပွဲအတွင်ဆွေးနွေးတာမှာပါအရှေ့အာရှအစည်းအဝေးအတွင်းမှာတော့အာဆီယံပြည်ပဆက်ဆံရေးအပြင်ဒေတာတွေနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးတာမှာဖြစ်ပါရယ်ခင်ဗျာ